ရှိတာရှာနိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးစည်းဝေးပွဲဖွင့်ပွဲမှာနိုင်ငံကောင်းဆောင်နေလူခွင့်ရေးကြီးညာစရန်ကိုလက်မှတ်ရေးထိုးလိုက်ကြပါပြီ။ထိပ်သီးစည်းဝေးပွဲကျင်းပတဲ့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်ကနေ VOA ဝိုင်းတော်သားကိုသိန်းထိုင်ဦးသတင်းပို့ထားပါလိမ့်ရှင်။
အာဆီယံဒေသကိုဒီခုတည်းသောလူမှုအသိုင်းအဝိုင်းဖြစ်ရေးရှေ့ကြုံလာရမယ့်ခံကြမ္မာတွေမှာအားလုံးဒီပြည်ကြီးရင်ဆိုင်ရေးဒီဂျီမန်းချက်တွေနဲ့20ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးကြီးကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာစတင်ဖွင့်လှစ်လိုက်ပါတယ်။မြန်မာသမ္မတဦးသိန်းစိန်ပါဝင်ဒေသရင်းနိုင်ငံတွေကဆိုရခေါင်းဆောင်လေးဒီအစည်းအဝေးကိုတက်ရောက်ပါတယ်
။ဒေသရင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်ဖို့အခွင့်မိန်ကွန်းမှာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကထည့်သွင်းပြောဆိုသွားပါတယ်။2015အာဆီယံလူမှုအဝင်အဝိုင်းထူထောင်ရေးရည်မှန်းချက်တွေ3နှစ်လောက်သာအချိန်ကျန်တော့တာမို့80လောက်ဆောင်ကြရည်အများကြီးရှိသေးတယ်ဆိုတာကိုလည်းသူကသတိပေးပြောဆိုပါတယ်။ဒါပေမဲ့လည်းဒေသတွင်းနိုင်ငံတွေနဲ့တရုတ်နိုင်ငံကြားဖြစ်ပေါ်နေတဲ့တောင်တရုတ်ပင်လယ်အတွင်းရေပိုင်နဲ့အငင်းပေါ်မှုတွေနဲ့ပတ်သက်လို့တော့အစုံတရာထည့်သွင်းပြောဆိုသွားခဲ့တာမရှိပါဘူး။ဒီထည့်သွင်းဆွေးနွေးပွဲအတွင်းမှာပထမဆုံးအကြိမ်ဖြစ်အာဆီယံလူခွင့်ရေးကြီးညာစာတမ်းကိုအဖွဲ့ဝင်နိုင်ငံတွေသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။လူခွင့်ရေးငြိမ်းချမ်းရေးတည်ငြိမ်ရေးဆိုပြီးဒေသတွင်းခေါင်းဆောင်တွေပြောဆိုခဲ့ကြပြီးမယ်ဒေသတွင်းနိုင်ငံတချို့မှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကတစ်ဆင့်အစိုးရအဖွဲ့တွေအကြမ်းဖက်အဖွဲ့တွေပေါ်လာမှာဟုဆိုရင်ရတဲ့အကြောင်းမကြသေးခင်ကပဲအာဆီယံတွင်းမှုချုပ်ဆူရင်ပစ်ဆူဝမ်ဂိုရိုင်းထုတ်ပေါ်ပြောဆိုခဲ့တာမျိုးတွေရှိပါတယ်အထူးဖြင့်မြန်မာနိုင်ငံနောက်ဖက်ချမ်းမှာဖြစ်ပေါ်နေတဲ့အပြန်အလှန်တိုက်ခိုက်ကြတဲ့အကြမ်းဖက်မှုတွေကိုသူကညီညွတ်ပြောဆိုခဲ့တာပါဒီအကြောင်းနဲ့ပတ်သက်လို့လည်းရင်းသာရှင်းလင်းပွဲမှာသူကထပ်ပြီးပြောဆိုသွားပါတယ
်in their coming states because 800,000 people are now under
ဖြစ်ခဲ့ပြီးတဲ့အတွင်းကရိုဟင်ဂျာရေးကိစ္စရင်းညွှန်းမိမြန်တာကိုပြန်ပြောရရင်လူ၈သိန်းလောက်ကအခုအကြီးအကျယ်ဖိအားပေးမှုတွေရင်ဆိုင်နေရတဲ့အကြောင်းမြန်မာအစိုးရရဲ့လွတ်ဆောင်ချက်တွေပေါ်မှာသူကျေးဇူးတင်တဲ့အကြောင်းနဲ့ဒီကိစ္စကိုနီးမှန်လမ်းမှန်ထိတိယောက်မဖြစ်ရှင်းနိုင်မှုဆိုရင်အစွန်းရောက်မှုတွေဖြစ်လာနိုင်တဲ့အန္တရာယ်တွေကိုကျုံရနိုင်ပြီးဒါဟာဒေသတွင်းမှာဘုဒ္ဓအတွက်မှအကျိုးမရှိတဲ့အကြောင်းအာဆီယံတွင်းမှုချုပ်ဆူရင်ပစ်ဆူဝမ်ပြောသွားခဲ့တာပါ
အာဆီယံတွင်းမှုချုပ်ဆူရင်ပီဆူဝမ်ကတော့အဖွဲ့ဝင်နိုင်ငံတွေအနေနဲ့လူခွင့်ရေးကိုကာကွယ်တဲ့စနစ်တရထားရှိနိုင်ပြီဖြစ်ပြီးလူခွင့်ရေးစံနှုန်းတွေကိုလေးစားလိုက်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းလူခွင့်ရေးချိုးဖောက်မှုတွေနဲ့အနောက်နိုင်ငံတွေရဲ့ဝေဖန်ပစ်တင်မှုတွေလူခွင့်ရေးအဖွဲ့တွေရဲ့ဝေဖန်ပစ်တင်မှုတွေနှစ်ပေါင်းများစွာခံခဲ့ရတဲ့ဒေသတွင်းနိုင်ငံတွေအနေနဲ့တကယ်တမ်းလူခွင့်ရေးကိုထိတိယောက်ကာကွယ်ပါမလားလေးစားလိုက်နိုင်ပါမလားဆိုတာကတော့မေးခွန်းထုတ်မှုတွေရှိနေသေးပါခင်ဗျာ။ကျွန်တော်သိန်းတိုင်ကဖနွန်ပင်ကနေသတင်းပေးပို့တာပါခင်ဗျာ။